ရန်ကုန်မြို့မှာအခုရပိုင်ပောက်ကွဲမှုအသေးစားတွေဖြစ်နေတာမှာဒီကနေ့ဗဟန်းမြို့နယ်ထဲပောက်ကွဲစီတဲ့ပစ္စည်းတွေ့တာကြောင့်လုံခြုံရေးအာဏာပိုင်တွေကထိန်းချုပ်ဖောက်ခွဲခဲ့ပါတယ်။ထိခိုက်ဒဏ်ရာသူမရှိပေမဲ့မတင်ကားသူလူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီလိုအခြေအနေတွေကြောင့်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေတွေနဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုမဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
စစ်တပ်နဲ့ရဲလုံခြုံရေးတွေနေရာအနှံ့မှာတွေ့နေရတဲ့ရန်ကုန်မြို့မှာဒီကနေ့မနက်ပိုင်းတုန်းကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။မနက်7နာရီဝန်းကျင်လောက်မှာဗဟန်းမြို့နယ်ဘိုးစိမ်မှန်ရက်ကွက်နားမှာပောက်ကွဲစေတဲ့ပစ္စည်းတွေ့လို့လုံခြုံရေးတွေကထိန်းချုပ်ဖောက်ခွဲခဲ့တယ်လို့အဲ့ဒီနားမှာနေသူတယောက်က VOA ကိုပြောပြပါတယ်။လူထိခိုက်မှုမရှိပေမဲ့ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီအနီးနားမှာရှိနေတဲ့လူငယ်တချို့ကိုမတင်ကားလို့တပ်တွေကဖမ်းဆီးသွားခဲ့ပါတယ်။
ဘိုးစိမ်မှန်လမ်းနဲ့ကလမ်းလေးกว่าစုံတဲ့နေရာမှာပေါက်တယ်ရွှေကံကော်လက်ဖေးဆိုင်ရဲ့ရှေ့မှာပေါက်တာပေါက်တော့အဲ့ရွှေကံကော်လက်ဖေးဆိုင်ရဲ့ရှေ့မှာပေါက်တဲ့အချိန်မှာပဲအဲ့ရွှေကံကော်လက်ဖေးဆိုင်ရဲ့ဘေးနားမှာတူရင်ဆိုတဲ့အလူမီနီယံဆိုင်ရှိတယ်အဲ့ဒီကခလေးတွေကိုခေါ်ရတယ်လို့ကြားတယ်ယောက်ျားလေး၄ယောက်မင်းကလေး၁ယောက်ဖမ်းခံရတယ်လို့ကြားတယ်ပြန်လွတ်ပြီးတော့မသိသေးဘူးပေါ့နော်အဲ့ဒီပေါက်တဲ့နေရာကအလကကျောင်းရဲ့မဝတ္တရုံရဲ့နေဆောင်ထိုးလောက်ပဲသူကပေါက်တာမဟုတ်ဘူးရှာတွေ့တာရှာတွေ့တာကိုတဲအင်းနဲ့ဖုံပြီးသူတို့ပေါက်လိုက်တယ်လို့ပြောတယ်။ဦးချင်မောင်လမ်းပေါ်မှာဆိုလမ်းလေကျွန်းမောင်ကိုထိုင်ပြီးတော့လေလမ်းမှာကအင်းတို့ခဲလုံးတွေကိုစိမ့်ပြင်းနေပြီဟိုလိုသူတို့စိတ်မကျေနပ်မနဲ့မချင်းကိုထိုင်ထူတာအဲ့အရမျိုးတွေလည်းဖြစ်တယ်။မတို့စီမှာ2ရက်ချ3ရက်ချလောက်အဲ့လိုဖြစ်တယ
်။တကုံမျိုးသစ်မြောက်ပိုင်းမျိုးနဲ့38ရက်ကွက်အုတ်ချုပ်ရည်မှုရုံပါလေမနဲ့10နာရီဝင်းကျင်လောက်ကပောက်ကွဲမှုဖြစ်ခဲ့ပါတယ်။စစ်တပ်နဲ့ရဲတွေရောက်လာတဲ့အချိန်မှာတော့အဲ့ဒီအနီးဝန်းကျင်မှာနေထိုင်တဲ့သူတွေကိုဆဲဆိုချင်းချောက်တာတွေရှိခဲ့တယ်လို့ဒေသခံတအူးကပြောပြပါဗျ
။လူတိုက်ခိုက်မှုတော့မကြပါဘူး။မနက်ပိုင်းအစောခဏဖြုတ်သွားတယ်ပုံမှန်ဟုတ်။အဲ့လိုမျိုးဖြစ်ပြီးဆိုတော့သူတို့ရဲ့အချင်းရဲ့ဇေယိုက်ကတော့ဟိုဟိုပေါက်တီပေါက်မိုးဝထောင်ပေါက်ဟိုဆွဲတီဆွဲအဲ့လိုလေးပဲရှိမှာပါ။
ရန်ကုန်မြို့ရဲကလူနေရက်ကွက်အနီးနားမှာစစ်ကောင်စီတပ်တွေတပ်စခန်းချထားတာလမ်းပေါ်သွားနေတဲ့လူတွေရင်းတွေကိုတားဆီးစစ်စစ်နေတာကြောင့်လူအသွားလာနေပါနေချိန်မှာပဲအခုလိုအသေးစားပောက်ကွဲမှုတွေဖြစ်နေတာပါဧပြီလ18ရက်တုန်းကလည်းရန်ကင်းမြို့နယ်တွေကအထွေထွေအုပ်ချုပ်ရေးမှုရုံမှာပောက်ကွဲမှုဖြစ်ခဲ့လို့အဲ့ဒီမှာတပ်ဆွဲထားတဲ့အထက်ကဒုအရာခံဘူတယောက်သေဆုံးခဲ့ပါတယ်အခုလိုပောက်ကွဲမှုတွေကဘသူလက်ချက်လဲဆိုတာကိုတော့တိတိကျကျမသိရပါဘူးဒီလိုအခြေအနေတွေကြောင့်တချို့မြို့နယ်တွေမှာလုံခြုံရေးကအတော်လေးကိုတင်းကျပ်နေပါတယ်။ဒါပေမဲ့ဆေးရနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုတော့လူထုကရတဲ့နည်းနဲ့ဆက်ပြီးလုပ်နေကြပါတယ်။နာဆာကဆေးအချုပ်ရေးကောင်စီကိုဖိတ်ကြားထားတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံမှာရပ်ပိုင်းအတွင်းကျင်းပဖို့ရှိနေချိန်မှာပဲအာဆီယံကိုစန့်ကျင်ဆန္ဒပြမှုတွေဒီကနေ့ရှိခဲ့ပါတယ်။သွေးစွန်းနေတဲ့လက်တွေကိုမကန့်ပါနဲ့။တပ်ဖြတ်မှုတွေကိုအားမပေးပါနဲ့။ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားပါဆိုတဲ့စာသားတွေပါတဲ့ဂတ်ထူဆိုင်ပုတ်တွေကိုကင်ဆောင်ဆန္ဒပြကြသလိုအဲ့ဒီဂတ်ထူပြားတွေကိုလည်းလမ်းမတွေထပ်မှဖြန့်ခင်းပြီးတော့လှိုင်မြုပ်နေတဲ့မှာလူလူကဆန္ဒပြခဲ့ကြပါတယ်။နေ့စဉ်လိုည၈နာရီရောက်တိုင်းမှာတန်ပုံးတီးပြီးတော့အာနာရှင်စနစ်ကိုလက်မခံတဲ့ဆန့်ကျင်လှုပ်ရှားမှုတွေကိုလည်းရန်ကုန်မြို့သူမြို့သားတွေဆက်ပြီးတော့လုပ်နေကြပါတယ်။ဒီလိုတန်ပုံးတီးတဲ့သူတွေကိုကင်မုံဆောင်ပြီးတော့ဖန်တာလက်နက်ကင်အင်အားသုံးပြီးချင်းချောက်တားဆီးတာတွေလည်းရှိနေပါတယ်လို့မရန်ကုန်မြို့နယ်မှာနေထိုင်သူလူငယ်တဦးကပြောပြပါတယ်။
ခမမိုင်ပွဲလို့ဆိုရင်အဲ့ဒီကောင်တွေကလေရှင်းပတ်ပြီဆက်ပြီးတော့အဲ့လိုတီးတဲ့အိမ်ဆိုရင်အဲ့လိုမတီးနဲ့ပါညာအော်ပြီးဆဲတယ်တမီးတွေထိုးတယ်အဲ့လိုဆိုတော့လေမိလေးပါပြေးပြီးနေရတော့တမုံတီးတော့ဟိုတမီးညာတော့အဲ့လိုလေဟိုတမုံတီးတာကိုစောင့်ကြည့်ပြီးတော့နောက်ပြီးတော့မှလူငယ်အဖြေပြီးတော့လို့ဆွဲသွားတာမျိုးရှိရလို့တော့ကြားတယ်ဒီနောက်ပိုင်းတော့လေဟိုတမုံတီးတာအသိမရှိတော့ဘူးအဲ့လိုလေးရင်လေးပြတော့တီးကြလေ
ပြီးခဲ့တဲ့ရက်ပိုင်းကတော့အင်းစိန်မြို့နယ်ထဲမှာတင်မောကနေဆင်းလာပြီးကွာရန်တင်းဝင်နေတဲ့တင်မောသား2ဦးကိုတန်မုံတီးလို့ဆိုပြီးသူတို့တဲခိုနေတဲ့ဟိုတယ်ကန်းနဲ့အထိလုံခြုံရေးတပ်တွေဘက်ကဝင်ရောက်ရိုက်နှက်ပြီးတော့ငွေသားနဲ့ပစ္စည်းတွေကိုသိမ်းယူသွားခဲ့ကြပါသေးတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။